ကွေးနိုင်ငံမှာအပူချိန်130ကျော်ဒီဂရီပူပြင်းနေပေမဲ့လေပါချန်ပီယံဂရိတ်ဒေသအတွင်းကလနဲ့ချီပြီးတော့ပိတ်ဆို့ခံထားရတဲ့ကာတာနိုင်ငံရေးကိုတန်တမာနီးလန့်နဲ့အေးချမ်းချမ်းဖြစ်ရှင်းနိုင်အောင်အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တလစင်ပထမအဆင့်အနေနဲ့ကြိုးပမ်းနိုင်ခဲ့ပါပြီ။ကာတာနိုင်ငံရဲ့ဝန်ကြီးမိုဟာမက်ဘင်အဗ်ဒူရာမန်အယ်တနီနဲ့အတူအမေရိကန်နိုင်ငံရဲ့ဝန်ကြီးတလစင်တို့ဘေးကြီးဆင်ရက်ပြီးတော့အကြမ်းဖက်ပွဲတွေကိုဘဏ္ဍာရေးဆိုင်ရာထိန်းချုပ်ကတ်နှတ်ဖို့အမေရိကန်နဲ့ကာတာနိုင်ငံကြားနားလည်မှုစောစောတာတစ်ခုရေးထိုးနိုင်ခဲ့တဲ့အကြောင်းကြေညာခဲ့ပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ရည်မှန်းချက်တစ်ခုရှိတယ်အဲ့ဒါကတော့သဘာဝကနေပြီးတော့ကြမ်းဖက်ဝါဒကိုမောင်းထုတ်ပြေးဆိုတာပဲလို့ကာတာနိုင်ငံမှာရောက်နေတဲ့ဝန်ကြီးတလဆန်ကပြောခဲ့ပါတယ်။သူဟာကူဝိတ်စီးတီးနဲ့ကာတာမြို့တော်ဒိုဟာကြားမှာမနေ့တုန်းကလွန်မြန်ခီးနှင်းခဲ့တာပါ။ဒီကနေ့တော့ဆာဒီအာရေဗျနိုင်ငံကိုဝန်ကြီးတလဆန်ခီးဆက်ပါလိမ့်မယ်။အဲ့ဒီမှာကာတာနိုင်ငံကိုဆက်သွယ်ပြီးထက်တောက်ထားတဲ့ပင်လယ်ဝေးဒေသနိုင်ငံတွေကကိုယ်စားလှယ်နဲ့သူတွေ့ဆုံမှုရှိပြီးတော့အဲ့ဒီနိုင်ငံတွေရဲ့ခံစားချက်တွေနဲ့လက်ရှိတင်းမာနေတဲ့ကတ္တာပြတနာကို80ဖြည့်ရှင်းလို့ရနိုင်မယ်လမ်းကြောင်းလေးနဲ့ပတ်သက်ပြီးသိရှိနိုင်ရေးပြောဆိုသွားဖို့ရှိပါတယ်။အကြမ်းဖက်ပွဲတွေကိုကူညီထောက်ပံ့တယ်ဆိုတဲ့ဆိုဆွဲချက်နဲ့ဆော်ဒီအာရေဗျ၊အီဂျစ်၊အာရဗ်စပွားများနိုင်ငံ၊ဘာရိန်းနဲ့တခြားအိန္ဒိယတိုက်ပြည်တွေကကတ္တာနိုင်ငံကိုတန်တမာရေးရရောရေချောင်း၊လေချောင်းနဲ့ကုန်းချောင်းအရပါဒီဇော်လ9ရက်နေ့ကစပြီးတော့ဆက်သွယ်ဖြတ်တောက်ခဲ့ကြတာပါ။ကာတာနိုင်ငံဘက်ကတော့ဆေးဆက်ဆွေးနွေးလို့တဲ့ဆန္ဒတွေရှိတယ်ဆိုပေမဲ့သူ့ရဲ့အချုပ်အခြာအာဏာကိုတော့လက်လွတ်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။